လူသားစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂတထောက်အထွေမှုချုပ်အရေးပေါ်အကူအညီပေးလုပ်ငန်းညှိနှိုင်းဆောင်ရွက်ဆိုင်ရာဒုတိယအကြီးအကဲအာဆူလော်မိုလာဟာဒီပီလာ၂ရက်နေ့ကနေ၈ရက်နေ့ထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကုလသမဂ္ဂကမတ်လ31ရက်စနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူခီးစင်ရဲ့ရွေချက်ကရခိုင်ပြည်နယ်အကြက်တဲနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကပဋိပက္ခတွေမှာလူသားပေးဒုက္ခရိုက်ခတ်မှုကိုကိုယ်တိုင်လေ့လာဖို့နဲ့တုံ့ပြန်လှုပ်ဆောင်ချက်ဘိုးဘီကောင်းမွန်လာစေဖို့အဓိကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးတာတွေကနေတဆင့်နီလန်းတွေရှာဖို့ဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။ခီးစင်တွင်မစ်မိုလာဟာရန်ကုန်နဲ့နေပြည်တော်တို့မှာတွေ့ဆုံဆွေးနွေးတာတွေလုပ်မှာဖြစ်တယ်လို့သက်ဆိုင်ရာဒေသတွေကလည်းတွားရောက်မှာဖြစ်ပါတယ်။ဒါ့အပြင်လူသားပေးဒုက္ခအကြက်တဲကိုကိုယ်တိုင်ခံစားရသူတွေအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေလူသားစာနာမှုအကူအညီပေးရေးလက်တွဲလှုပ်ဆောင်ဘက်တွေနဲ့တွေ့ဆုံဖို့လည်းရှိပါတယ်။မြန်မာနိုင်ငံခီးစင်ပြီးမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမယ်အာဆီယံကုလသမဂ္ဂနှစ်ပတ်လည်ဒေသဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့ခီးစက်မှာဖြစ်ပြီးအင်ဒိုနီးရှားအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။